ယူကရိန်းဘက်ကပြင်ဆင်နေတဲ့နေဦးတံပြန်ထိုးစစ်ဟာရုရှားပိုင်နက်ကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ရုရှားကသိမ်းယူထားတဲ့နေမြေတွေလွတ်မြောက်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီးကဂျမန်ဝန်ကြီးချုပ်နဲ့တွေ့လို့တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောပါတယ်။ယူကရိန်းကိုရုရှားချုပ်ကြော်ပြီးကြတဲ့ကဆိုရင်ဂျမနီကိုပထမဆုံးချိန်လာရောက်တဲ့ယူကရိန်းသမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုပါတယ်။ရုရှားချုပ်ကြော်စစ်ကိုတံပြန်ဖို့နဲ့ဒီစစ်ကြောင်ကြေမွားသွားတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အတွက်ယူကရိန်းသမ္မတဟာဂျပန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။ယူကရိန်းဘက်ကလိုအပ်တွေ့ဂျပန်ကထောက်ခံကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပေးပါတယ်။ယူကရိန်းဟာရုရှားနဲ့ညီညာရေးဆွေးနွေးလာတဲ့အခါမှာအသာစီးရအောင်သဘောနဲ့ရုရှားနိုင်ငံတွင်းကနေမျိုးတချို့ကိုသိမ်းယူဖို့ယူကရိန်းသမ္မတကစဉ်းစားနေတယ်ဆိုပြီးတော့ပေါက်ကြားလာတဲ့အမေရိကန်ထောက်လိုင်းရေးအချက်အလက်တွေကိုကူးကားပြီးတော့ Washington Post သတင်းစာကြီးကရေးခဲ့ပါတယ်။သူတို့ပြီးတဲ့အကူအညီလက်နက်တွေနဲ့ရုရှားကိုတိုက်ခိုက်တာမလို့ရဘူးဆိုပြီးတော့အနောက်နိုင်ငံဆူရတွေကချွင်းချက်ထားပြီးတော့ယူကရိန်းကိုကူညီခဲ့ကြတာပါဒီသတင်းပေါ်မှာခြေခံပြီးတော့သတင်းတောက်ကမေးမြန်းချက်ကိုဒီရုရှားပိုင်နက်ကိုတိုက်ခိုက်ဖို့လုပ်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကခြေပခဲ့တာပါယူကရိန်းသမ္မတဟာတနင်္ဂနွေနေ့ညနေပိုင်းမှာတော့ပြင်သစ်နိုင်ငံကိုရုတ်တရက်ရောက်ရှိပါတယ်လေစိတ်မှာပဲပြင်သစ်ဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကသမ္မတဇယ်လန်စကီကိုကြိုဆိုခဲ့ကြပါတယ်ပြင်သစ်သမ္မတမက်ခရွန်နဲ့ညစာဆိုင်နဲ့ခေါင်းဆောင်တို့တွေ့ဆုံဖို့ရှိတယ်လို့ပြင်သစ်သမ္မတရုံးကထုတ်ပြန်ပါတယ်ပြည်သက်ဟာယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်နောက်အပေါ်စားတင့်ကားတွေနဲ့လက်နက်အကူအညီအတော်များများထောက်ပံ့ကူညီထားပါတယ်ခင်ဗျာ